ပန်မြန်မာအဖွဲ့ကိုကမ္ဘာနိုင်ငံပေါင်း100ကျော်ပါတဲ့ပန်အင်တာနက်ရှင်နယ်အဖွဲ့ရဲ့ထောက်ခံမှုနဲ့ပြည်တွင်းကစာရေးဆရာ၊ကဗျာဆရာ၊ဘလော့ဂါစတဲ့အမှုပညာရှင်တွေနဲ့စုစည်းဖွဲ့စည်းထားတာဖြစ်ပါတယ်။ဒီနေ့ရန်ကုန်မြို့အေရှာပလာဇာမှာပန်မြန်မာအဖွဲ့စုစည်းထီထောင်လိုက်ပြီးညီလာခံကျင်းပတဲ့အခမ်းအနားမှာပန်မြန်မာအဖွဲ့ကမြွေကျက်3ချက်နဲ့ထုတ်ပြန်ကြေညာလိုက်တာပါ။ပန်မြန်မာအဖွဲ့ဟာတစ်လွင်တဲ့စာပေရင်ကျင်းမှုတရဖြစ်ထွန်းပေါ်ပေါက်လာရန်လွတ်လပ်စွာစာပေရေးသားထုတ်ပေါ်ခွင့်ကိုကာကွယ်ရန်နဲ့မြှင့်တင်ရန်ကျောင်းပညာရေးနဲ့ရသစာပေကိုပေါင်းကူးဆက်ဆက်ရန်နဲ့မြှင့်တင်ရန်ဆိုတဲ့ရည်ရွယ်ချက်တွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။အဲ့ဒီရည်ရွယ်ချက်တွေကကျောင်းပညာရေးနဲ့ရသစာပေကိုပေါင်းကူးဆက်ဆက်ခြင်းအပြင်မေးမိန်ကြဆင်းနေတဲ့မြမရသစာပေကိုမြှင့်တင်နိုင်ဖို့ရအခြေခံကြတဲ့အချက်တစ်ချက်ဖြစ်တယ်လို့ဒီနေ့အခမ်းအနားကိုတက်ရောက်လာတဲ့ထင်ရှားတဲ့စာရေးဆရာ၊ကဗျာဆရာတွေကပြောကြပါတယ်။လက်ရှိပညာရေးစနစ်ဟာကျောင်းသားဗဟုပြုတဲ့စနစ်ဖြစ်လာအောင်ပြောင်းပြေးမှရတော့မှဖြစ်တဲ့အတွက်ကျောင်းစာသင်ခန်းတွေမှာရသစာပေကိုလေ့လာလိုက်စားနိုင်မဲ့အလေ့အထားတွေလိုအပ်နေပြီလို့ကဗျာဆရာမောင်စိန်ကြီးက RFA ကိုပြောပါတယ
်။ကျောင်းသင်ခန်းစာတွေထဲကနေရသစာပေအားကောင်းအမှန်တန်လိုအပ်တဲ့အခြေခံစာတာဟုတ်တာကျွန်တော်တို့ကဘယ်လိုပဲဖြစ်ပညာရေးစနစ်ကတခုခုကိုပြောင်းပြေးမှရတော့မလဲ။ကျောင်းသားဗဟုပြုကိစ္စပဲတောင်းရမှာပါ။ဒါကြောင့်မို့ကျောင်းသင်ခန်းစာတဲမှာကဒီရသစာပေတွေပါလေပါဝင်ပတ်သက်ဖို့လိုးလာတယ်။အရင်တော့ကလေးကဗျာတွေလိုလိုဆရာတင်မိုးတို့ဘာတို့ရေးခဲ့တဲ့ကာစီကစုံမင်းမရှင်မညာဟိုဆရာမင်းသူဝင်တို့ဆရာစော်ကြီးတို့လိုဆရာကြီးတွေချခဲ့တဲ့လမ်းစဉ်ပေါ့ဒါလေးတွေမျိုးတွေကနေတဲ့ကျွန်တော်တို့ကဒီအခြေခံယူပြီးတော့ဖွံ့ဖြိုးတိုးတက်မှုကိုအချိန်ယူဖို့လိုအပ်တယ်လို့ကျွန်တော်ထင်တယ်လေဒါကြောင့်သူတို့လည်းဒါတွေကိုလှုပ်လိုက်မယ်လို့ကျွန်တော်ယူဆထားတယ
်အစိုးရအကြောင်းတွေအပြင်ပုဂ္ဂလိကအကြောင်းတွေမှာပါဆာရေးဆရာကဗျာဆရာတွေကရတစာပေကိုចောင်းသူចောင်းသားတွေနဲ့ဆွေးနွေးဟောပြောခြင်းအပြင်ကိုယ်တိုင်တွေးခေါ်ရေးသားလာနိုင်စေဖို့ကြိုးပမ်းမယ်လို့ပြည်မြန်မာအဖွဲ့ဖွဲ့စည်းတည်ထောင်သူတွေထဲမှာပါဝင်တဲ့စာရေးဆရာမမတ်တီတာစံကြောင်းကပြောပါတယ
်။ဒီចောင်းစာပေနဲ့ရတစာပေကိုပေါင်းကူးဖို့ဆိုတဲ့ရည်ရွယ်ချက်ကတော့ဒီနိုင်ငံမှာများသောအားဖြင့်ចောင်းပညာရေးစနစ်တရားဖန်နီးတီထွင်မှုနဲ့ပတ်သက်ရင်အားနည်းတဲ့အတွက်ကြောင့်မလို့ရတစာပေကိုငယ်စဉ်ကလေးဘဝចောင်းနေစဉ်အရွယ်တည်းဟိုကရတစာပေကိုဖန်နီးတက်အောင်ဖန်နီးခြင်းအောင်စိတ်ဝင်စားပြီးတော့ပေါ့နော်ဖတ်ခြင်းအောင်လေ့လာခြင်းအောင်ဒီနီးတွေကိုလည်းဒီစာရေးဆရာတွေနဲ့ပဲဆောင်ရွက်သွားမှာပါဖြစ်နိုင်မယ်ဆိုလို့ရှိရင်လက်ခံမယ်ဆိုလို့ရှိရင်တော့အစိုးရအကြောင်းများအပါအဝင်ပေါ့နော်လက်တလုံးမှာတော့ public အကြောင်းပေါ့နော်တက္ကသိုလ်တွေကအစပေါ့သူတို့တွေရဲ့စာသင်ခန်းတွေထဲမှာရတစာပေကိုရွတ်ဖတ်တဲ့အလေးအထဆွေးနွေးတဲ့အလေးအထပို့ပြီးတော့ခန်းစားတဲ့အလေးအထနောက်ဆုံးမှာဘလို့တွေးပြီးတော့ဘလို့ရေးတယ်ဆိုတဲ့ကြပြာရင်းနီးဟလာစာရေးနီးဆိုတာမျိုးလေးတွေကိုစာရေးဆရာတွေကပဲလိုက်ပြီးတော့ဟလာဆွေးနွေးတာတို့ခေါ်ပြောပို့ချတာတို့အဲ့ဒီပုံစံမျိုးလေးတွေလုပ်သွားမယ်လို့စဉ်းစားပါတယ
်ရတစာပေမိမ့်မိန်နေတယ်လို့တခက်တစ်ချိန်ကနိုင်ငံအကျိုးတည်ဖို့ခဲ့ကြတဲ့ထင်ရှားတဲ့ခေါင်းဆောင်ကြီးတွေရဲ့တမိုင်းဆိုင်ရာအထောက်အထားတွေကိုကျောင်းစာသင်ခန်းတွေမှာရသဖွဲ့ရေးသားကြခြင်းအပြင်ကျောင်းသူကျောင်းသားတွေအတွက်ပိုအကျိုးရှိစေနိုင်တယ်လို့ကဗျာဆရာကိုစောဝေကသုံးသပ်ပြောပါတယ
်။စာပေမှာဆိုရင်ရသစာပေကလုံးဝမရှိတော့သလောက်ပဲ။နောက်တမိုင်းအမှန်ကလုံးဝပျောက်သလောက်ပဲ။ဥပမာဘူကြောင်အောင်ဆန်းနောက်ဘူလာရောင်အစာရှိသဖြင့်ပေါ့။တခင်ဘူလာကြီးတို့သူတို့ကရသနဲ့လည်းဖွဲ့လို့ကောင်းတယ်လို့တမိုင်းမှာလည်းတကယ်ဖြတ်တန်းခဲ့တဲ့လူတွေ။တမိုင်းတကယ်ရှိတဲ့လူတွေရသနဲ့ဖွဲ့ပြီးရေးတဲ့အခါမှာပို့ပြီးတော့ကျောင်းသားတွေရင်ထဲပို့ရောက်တယ်။ကျောင်းသားတွေမှာရှိတဲ့ရှိတဲ့နိုင်ငံရေးစိတ်ဓာတ်နောက်တိုင်းပြည်စိတ်ဓာတ်မျိုးချစ်စိတ်ဓာတ်ပို့ပြီးတော့ပြန်ပွားတယ်ပို့ပြီးတော့အမြင့်တွယ်လွယ်တယ်။အဲ့ဒါလုံးဝပျောက်နေခဲ့တာ25နှစ်ပေါ့။အဲ့25နှစ်ကဟာအခုတက်ကနေပြန်စအောင်ဘာပဲပြောပြောကျွန်တော်တို့ကဒါဟာကောင်းတဲ့အခြေခံတစ်ခုပဲအဲ့အတွက်လည်းကျွန်တော်တို့ကြိုဆိုရမယ်ရတစာပေမှိမ့်မိန်သွားတယ်ရတစာပေကြဆင်းသွားတဲ့ဟာကိုတော့ဒီပဲမြန်မာအဖွဲ့ကတနည်းနည်းနဲ့အထောက်အကူပြုနိုင်လိမ့်မယ်ဆိုတော့တေချာပေါ့ယုံကြည်တယ
်။ကျောင်းစာသင်ခန်းတွေကနေတစဉ်ရတစာပေကိုပေါင်းကူဆက်ဆက်ပေးနိုင်ခြင်းအပြင်ရတစာပေဖွံ့ဖြိုးမှုအကောက်လာနိုင်တယ်လို့ကိုယ်တိုင်ဖန်တီးတည်ထွင်နိုင်ကြသူတွေဖြစ်လာနိုင်လိမ့်မယ်လို့လည်းထင်ရှားတဲ့စာရေးဆရာကဗျာဆရာတွေကသုံးသပ်ကြကြောင်းပါခင်ဗျာ။